ပြည်ထောင်စုတန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဥဆောင်တင်သွင်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တချို့ပြင်ဆင်နိုင်ရေးလုံလောက်တဲ့မဲရည်အတွက်မရခဲ့တာဟာတကယ်တမ်းစစ်မှန်တဲ့အပြောင်းလဲကိုဖော်ဆောင်လို့စိတ်မရှိဘူးဆိုတာကိုမိမောင်းထိုးပြလိုက်တာပဲဖြစ်တယ်လို့မြမအတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ခြင်းမပြင်ဆင်နိုင်ခြင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့လာမယ့်ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတဲ့အပေါ်မှာတည့်ရောက်မှုမဖြစ်စေဘူးလို့လည်းဒေါက်အောင်ဆန်းစုကြည်ကပြောပါတယ်အခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်တွင်မဲခွဲမှုမှာလုံလောက်တဲ့မဲမရခဲ့တဲ့အပေါ်တိုက်ခန့်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့တုံ့ပြန်ချက်တွေကိုမတ်တင်ကီထိုက်ကစူးစီးတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သမရရည်ချင်းတတ်မှတ်ချက်တွေကိုပြဋ္ဌာန်းထားတဲ့အခြေခံဥပဒေပုံမှန်50ကိုစလုံးပါဝင်အခြေခံဥပဒေပြင်ဆင်နိုင်ရေးမှာအဓိကရေးပါတဲ့ပုံမှန်436နောက်ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တချို့ပြင်ဆင်နိုင်ရေးအတွက်ကြာသပတေးနေ့ပြည်တော်စုလွှတ်တော်မှာမဲခွဲတာမှာတော့ပြင်ဆင်နိုင်ဖို့လုံလောက်တဲ့ထောက်ခံမှုမရခဲ့ပါဘူးဒါပေမဲ့ဒီအချက်ကြောင့်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးဆုံးဖြတ်မဲ့အပေါ်မှာတက်ရောက်မှုမရှိဘူးလို့ NLD ရဲ့ဥက္ကဋ္ဌအတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
် NLD ကျွန်တော်ဆက်ကရွေးကောက်ပွဲဝင်ရေးမဝင်ရေးဆိုတာဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်လေးပြင်ရေးမပြင်ရေးပုံမှန်ကိုကြည့်တာမဟုတ်ပါဘူးတခြားကိစ္စတွေလည်း NLD ကစဉ်းစားမှာဖြစ်ပါတယ်ဒီဟာတခုနဲ့တော့ရွေးကောက်ပွဲရနေပြီးနောက်ဆုတ်ချက်အကြောင်းမရှိပါဘူးဘုရားနဲ့ပြောရမယ်ဆိုလို့ရှိရင်ဒီလိုပြုရင်ပြောင်းလဲလို့လိုလားတာဟာဘယ်သူတွေကလိုလားတာလဲဆိုတာပြည်သူတွေကရှင်းရှင်းလင်းလင်းသိသွားလို့ရှိရင်ရွေးကောက်ပွဲမှာဘယ်သူကိုထောက်ခံမလဲရမလဲဆိုတာပြည်သူတွေကပုံပြရှင်းရှင်းလင်းလင်းဆုံးဖြတ်လို့ရမယ်လို့ဒီလိုရည်ရွယ်ချက်ပါ
ဒါပေမဲ့ဂျာတာပရင်းနေလွတ်တော်မဲခွဲဆုံးဖြတ်မှုရလဒ်ကိုကြည့်ပြီးနိုင်ငံပြုပြင်ပြောင်းလဲရေးအတွက်ရည်ပဲပြုလုပ်တဲ့မြမနိုင်ငံရေးထိပ်သီး6ဦးတို့ရဲ့တွေ့ဆုံဆွေးနွေးမှုအပေါ်မှာတော့စိတ်ဝင်စားမှုလျော့သွားစေတယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ
်။ဘုမလည်းလည်းပြောရရင်အန္တရာယ်သိပြီးတော့မစိစားဘူးဆောက်ဝင်ကြအောင်စဉ်းစားတော့စဉ်းစားနေလို့ရှိလို့ရှိရင်လည်းအချိန်ပိုကုန်တာပဲရှိကိုလွတ်ချက်ရှိတာပဲဆက်ပြီးတော့လွတ်သွားမှာ။
အခြေခံဥပဒေပြင်ဆင်ရေးအတွက်မဲခွဲမှုမှာတော့တမတော်ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခံအပ်တဲ့စစ်သားလွှတ်တော်အမှတ် 25 ရာခိုင်နှုန်းတို့ကကန့်ကွက်ခဲ့ကြတဲ့အပေါ်မှာတော့ဒေါက်အောင်ဆန်းစုကြည်ကတမတော်ကာကွယ်ရေးဦးစီးချုပ်ရရှိထားတဲ့လုပ်ပိုင်권အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
်။ကာကွယ်ရေးဦးစီးချုပ်ဆိုတာပြည်သူကရွေးချယ်ခြင်းမြောက်ပြီးတော့ပြင်းထန်ထားတဲ့ပုဂ္ဂိုလ်မဟုတ်ဘူး။သူရဲ့စီနီစီကသူ့ရဲ့တက်တက်ရဲ့အစဉ်လာရတက်ရဲ့ဖြစ်စဉ်ရဒီရာထူးကိုရတယ်။အဲ့ဒီလိုပုဂ္ဂိုလ်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဟန်တာပိုင်ခွင့်အပြည့်အဝရှိတယ်ဆိုတာဖြစ်တင်သလားဒါဒီမိုကရေစီလားဆိုတာဒါအမျိုးပြောတဲ့ကိစ္စဒီတိုင်းနဲ့သူဆက်ပြောအောင်ဒါမလို့ဒီကိုယ်စားလှယ်တွေကနေပြီးတော့အမိတ်အေးကကောက်ွက်ထားလဲအမျိုးအနေနဲ့အားလည်းမသိဘူးဘာမှလည်းသူ့ကိုယ်စားလှယ်ပြောစရာမရှိ
ပြည်တော်စုကြမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဥဆောင်တင်သွင်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တချို့ပြင်ဆင်နိုင်ရေးလုံလောက်တဲ့မဲရည်အတွက်မရခဲ့တာကလက်ရှိလွှတ်တော်ရင်းမှာပြည်သူတို့ရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်အမတ်တဦးချင်းစီရဲ့ပြုပြင်ပြောင်းလဲလို့စိတ်ကိုဖော်ညွှန်းလိုက်တာလည်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။
ဘာဖြစ်လို့ဆိုတော့ဘယ်လိုပဲပြောပြောအဲ့ဒါဟာပါတီအသီးသီးကိုယ်စားလှယ်အသီးသီးရဲ့စိတ်နေသဘောထားပြည်သူနဲ့တိုင်းပြည်ပေါ်မှာစိတ်နာရီကိုတော့ပေါ်လွင်စေပါလေ။အဲ့တော့ကြောင့်မလို့ဘာမှမထူပါဘူး။နိုင်မှလည်းမဟုတ်ပါဘူးဆိုပြီးတော့လက်လို့မထူထားပါနဲ့။အရင်အနေနဲ့တော့ကျေလက်တဲ့အမျိုးကိုယ်တွေကြီးက NLD ရဲ့ရက်တင်မှုကိုပြည်သူသိအောင်လို့ဖော်ပြနိုင်တဲ့ဖွင့်ရရခဲ့လို့ကျေလက်တယ်။အဲ့တော့ဒီဟာကိုလည်းကျုံးနယ်လို့သဘောမထားဘူး။ဘာဖြစ်လို့လဲဆိုတော့ကျုံးနယ်နိုင်တယ်ဆိုတာဟာတကယ်တော့ပြည်သူလူထုရဲ့စိတ်ထဲမှာဘယ်သူ့ကိုမှန်တယ်လို့မြင်လဲဆိုတော့ဘာမှမကြည့်ပါဘူး
။အခုလိုလွှတ်တော်ရင်းမှာအခြေခံဥပဒေပြင်ဆင်ရေးမအောင်မမြင်ဖြစ်တဲ့အပေါ်မှာပြည်သူတွေစိတ်ဓာတ်မချဖို့ဒေါက်အောင်ဆန်းစုကြည်ကပြောပါလေ။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့မဲဆင်းစည်းစိမ်မှုလုပ်ငန်းတွေမှာအာဏာပိုင်တို့ဘက်ကတားဆီးပိတ်ပင်ခံရမှုတွေကိုလည်းဂျာတာပရင်းနေသတင်းစာရှင်းလင်းပွဲမှာ NLD ပါတီကထည့်သွင်းပြောဆိုပါလေ။အာဏာပိုင်တို့ရဲ့အခုလုပ်ရဟာဆိုရင်ပြည်သူတွေမဲပေး권အခွင့်အရေးကိုပြည်ပြဝဝမရစေခြင်းနဲ့သဘောလဲဖြစ်တယ်လို့ဒေါက်အောင်ဆန်းစုကြည်ကဝေဖန်သွားပါတယ်ရှင်။